နေပြည်တော်ကနိုင်ငံတော်သမ္မတအိမ်တော်မှာသတင်းမီဒီယာကောင်စီဝင်တစ်တွေမနေ့ကကတိသစ္စာပြုပွဲပြုလုပ်ခဲ့ကြပါတယ်။အဲ့ဒီပွဲမှာသမ္မတဦးမြင့်ကဝင်ကြီးချုပ်၄ယောက်နဲ့ဝင်ကြီးတချို့အနားပေးမယ်ဆိုတဲ့ The Speaker Channel ရဲ့သတင်းဖော်ပြမှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့ကောင်စီဥက္ကဋ္ဌဦးဦးကျိုင်ကိုတိုင်ကြားလိုက်တာဖြစ်ပါတယ်။တိုင်ကြားစာပါအချက်တွေနဲ့ပတ်သက်လို့ကောင်စီဥက္ကဋ္ဌဦးဦးကျိုင်ကအခုလိုပြောပြပါတယ်
။နိုဘာ22 28ရက်နေ့ကျော် The Speakerကြမ်းနေအတွင်းဝင်ကြီးချုပ်လေးဦးနဲ့ဝင်ကြီးအချို့ကိုအနာပေးမိဟုသတင်းထွက်ပေါ်မန်တိုင်းဝင်ကြီးချုပ်နဲ့ဒေါက်တာဝင်းမြအေးမပါဦးတော်ကောင်းစဉ်ဖြင့်သတင်းအစီရင်ခံချက်ကိုဖော်ပြခဲ့ပါသည်အဆိုပါဖော်ပြချက်တွင်သတင်းအရင်းအမြစ်ကိုနိုင်ငံတော်သမ္မတရုံးနှင့်နှိစပ်သူဦးဟုဖော်ပြခဲ့တော်လဲနိုင်ငံတော်သမ္မတရုံးမှသတင်းအရင်းအမြစ်များမဟုတ်သလိုနိုင်ငံတော်သမ္မတရုံးမှအတည်ပြုချက်ရရှိခဲ့ခြင်းမရှိသည့်အတွက်အတည်ပြုနိုင်သောသတင်းမဟုတ်ပဲ၎င်းတို့ကြားသိရသောသတင်းအချက်တွေကအခြေခံပြည်သူများဖော်ပြခဲ့ခြင်းဖြစ်ပါသည်အိုင်လုံးမရှိသောသတင်းရင်းမြစ်ကိုအခြေခံ၍ညီစာဖော်ပြခဲ့ခြင်းဖြစ်ပါသည်နိုင်ငံတော်သမ္မတယူနန်တာဝန်ရှိသူများစာဖတ်သူများအားဒက်စတီကဂျာနမတ်ချဲလင်းတောင်းပန်နိုင်၍ဆက်လက်ဆောင်ရွက်ပြီးနိုင်ပါရန်ချို့ပြီးတော့သမ္မတယူကတိုင်တာ
တန်ကြားချက်နဲ့ပတ်သက်လို့ကောင်စီရဲ့ညှိနှိုင်းဖြေရှင်းကော်မတီကဂျာနယ်ဘက်ကိုဆင့်ခေါ်ပြီးလာမယ့်ကြာသပတေးနေ့မှာစတင်ကြားနာသွားမယ်လို့လည်းဦးအောင်ဆိုင်ကပြောပါရယ်။ဒါပြင် Writers သတင်းတော်နှစ်ယောက်ရဲ့အမျိုးသမီးတွေလက်မှတ်ရေးထိုးထားတဲ့စာတစောင်အကျဉ်းကြခံနေရတဲ့ဒူရဲမှုမိုးရံနိုင်ရဲ့အမျိုးသမီးပေးတဲ့အတနာခံစာတစောင်နဲ့11သတင်းမီဒီယာကတင်ပြတဲ့ပေးစာတစောင်စုစုပေါင်း3စောင်ကိုမြန်မာသတင်းသမားများကာကွယ်ရေးကော်မတီကသမ္မတထံကိုမနေ့ကပေးရခဲ့ပါရယ်။အချင်းကျခံနေရတဲ့သတင်းသမားတွေအရေးကိုဥပဒေကြောင်းအရပြန်လည်သုံးသပ်ပေးမယ်လို့သမ္မတကပြောကြားခဲ့တယ်လို့လည်းသိရပါဗျ။အလားတူပဲ Writers သတင်းသမားတွေကိစ္စနဲ့ပတ်သက်ပြီးသတင်းသမားအကွန်ရဲ့ရှစ်ခုကစုပေါင်းထုတ်ပြန်ထားတဲ့ရှစ်နေရီရဲ့ရှုထောင့်ကနေသုံးသပ်ထားတဲ့ထုတ်ပြန်ချက်တစ်ခုကိုလည်းသမ္မတထံကိုမနေ့ကပေးရခဲ့တယ်လို့သိရပါဗျ။ဒီကြောင်းကိုသတင်းမီဒီယာကောင်စီကတွဲဖက်အတွင်းမှုတစ်ဦးမြင့်ကျော်ကပြောပါဗျ။
ကျွန်တော်လည်းဒီဝက်တာတဲ့နောက်ကိစ္စနဲ့ပတ်သက်တဲ့သုံးသပ်ချက်ပြခဲ့တယ်ဗောနော်ဖြစ်နေဒီရေးရတဲ့ဥပဒေကြီးတောင်းကရောနောက်ပတ်တဲ့မီဒီယာနဲ့ဝန်ကျင်မီဒီယာကျင်းဝင်ကြီးတောင်းကသတင်းသမားခွင့်ရဲ့ချက်ခုကစုပေါင်းပြီးတော့ထုတ်ပြန်တဲ့သုံးသပ်ချက်ပေါ့နော်ဆရာဦးသမြက်ကတစ်ဆင့်ပြလိုက်တော့ဗောနော်သူအဲ့ဒီဟာကိုတော့သူဖတ်ပါမယ်လို့ဆရာဦးသမြက်ကပြောတယ်လို့ကျွန်တော်တို့သိရတာဗောနော
်ဒါပြင်ဒီနေ့ခေတ်မှာသတင်းမီဒီယာတွေမဟုတ်တဲ့ social media မှာရေးသားမှုတွေနဲ့သတင်းမီဒီယာတွေရေးသားမှုတွေရောထွေးနေတာကြောင့်သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကပိုပြီးတော့အရေးပါလာတယ်လို့လည်းဦးမြင့်ကျော်ကအခုလိုဆက်ပြောပါတယ်
။ဒါလေးသတင်းရင်းမြစ်တွေဒါလေးသိုးဝပိုင်းကတွေပြောဆိုတဲ့အခါမှာသတင်းသမားမဟုတ်တဲ့ social media သုံးဆွဲတဲ့အားတွေရေးသားမှုတွေနဲ့သတင်းမီဒီယာရေးသားမှုတွေနဲ့ရောထွေးနားလည်နေတာလေးသတိထားမိတာ။အဲ့တော့အဲ့ဒါတွေကမြန်မာနိုင်ငံတစ်ခုလည်းတော့မဟုတ်ဘူးလေ။တိုင်းနိုင်ငံမှာလည်းဒီလိုမျိုးတွေရင်ဆိုင်နေတယ်။အဲ့လိုမျိုးတုံ့ပြန်ရဲကံမှုတွေကမီဒီယာပေါ်မှာယုံကြည်မှုကျဆင်းနေတဲ့အကြောင်းတွေထဲမှာလည်းတစ်ခုပါနေတာပေါ့နော်။ဆိုတော့အဲ့ဒီမှာသတင်းမီဒီယာကျင်းဝန်းနဲ့တကယ်သတင်းမီဒီယာရဲ့ professional ဖြစ်တာဘယ်လိုဆွဲဟာမျိုးတွေလူလူရောသက်ဆိုင်တဲ့တခြားသောအစိုးရတို့လိုညွတ်တော်တို့လိုတမတော်လိုအဲ့လိုဖွဲ့စည်းကြမှာလဲ။ကောင်စီရဲ့အခန်းကဏ္ဍပို့ပြီးအရေးကြီးလာတယ်လို့ကျွန်တော်မြင်တော့
။မနေ့ကကတိတစာပြုပွဲမှာသတင်းမီဒီယာသမားတွေအနေနဲ့တိုင်းရင်းသားတွေအကြမ်းအမုန်းတရားတွေပဋိပက္ခတွေပြင်းထန်မြင်မာမလာအောင်ဆောင်ရွက်ရှောင်ရွက်အချက်တွေကိုသတင်းမီဒီယာကောင်စီကဥဆောင်ချမှတ်ပေးဖို့လိုကြောင်းထိလွယ်ရှလွယ်တဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ပတ်သက်ပြီးဘလို့ဖော်ပြရမယ်ဘယ်အရာတွေကိုသတိပြုရမယ်စတဲ့ပဋိပက္ခသတင်းဆိုင်ရာရေးသားထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဥပဒေနည်းဥပဒေစည်းမျဉ်းတွေကိုလိုက်နာပေးကြဖို့ကောင်စီကကြီးကြပ်ပေးစီလိုကြောင်းလည်းသမ္မတဦးမြင့်ကပြောကြားခဲ့ပါတယ်ဒီနေ့မှလည်းသတင်းမီဒီယာကောင်စီဝင်တွေဟာပြည်ချားရေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဒူးဝင်ကြီးတို့နဲ့တွေ့ဆုံပြီးလက်ရှိမီဒီယာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးအတွက်စတင်ဆွေးနွေးခဲ့တယ်လို့သိရပါတယ်ရှင်